န်နောက်ချန်လော့စ်အန်ဂျလိစ်မြို့မှာလေညစ်တိုင်းလုပ်တဲ့ဖြောပြေးဆိုင်ရာအီလက်ထရောနစ် E3 ပြပွဲကြီးမှာတော့ဂိမ်းတက်တွေဂိမ်းဆက်တက်တွေအပြိုင်မိတ်ဆက်ကြရကိုသားညုံရေ
ဒီနေ့ E3 ပြပွဲကြီးနဲ့အတူထူတာကတော့ဂိမ်းဆွဲရာကိုကျမကြီးဆိုင်ရာယောဂတစ်ခုအနေနဲ့ကမ္ဘာကျမကြီးဖွဲ့ကြီးကစီးရင်သွင်းလိုက်တာပဲမဆီမမော
ဂိမ်းကြီးပညာတွေကပို့ပြီးတော့စမ်းတက်လာတော့လူကြီးလူငယ်ဂိမ်းကစားတဲ့သူတွေကလည်းပိုများလာတယ်အပြင်းပြင်းကစားတဲ့အဆင့်ကနေပြီးတော့ဆွဲတဲ့အဆင့်ရောက်ကြသူတွေလည်းပိုများလာတယ်လေ
အခုဆိုလို့ရှိရင်လောင်းကစားဆွဲသလိုဂိမ်းဆွဲသူတွေပိုပြီးတော့များလာတယ်ဆိုပြီးတော့ကျမကြီးဝန်ထမ်းတွေကလည်းပြောလာကြတယ်ဗျ
ဂိမ်းဆွဲတာအပါအဝင်ဤပညာအခြေခံတဲ့ကိစ္စမှန်သမျှဆွဲနေတဲ့သူတွေကိုကူတာပေးတဲ့ Los Angeles မြို့ကဒီ Cyber Addiction Recovery Center မှာဆိုရင်ပုံစံမျိုးစုံနဲ့ဆွဲနေကြသူတွေလာဖြတ်ကြတယ်လို့အဲ့ center ကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြရရှင်
။ As a cyber addiction recovery center, we provide assessment and treatment for technology addiction, which includes video gaming, social media addiction, phone addiction.
ကျွန်တော်တို့ရဲ့ပြန်လည်ပြောထောင်ရေး center မှာဤပညာနဲ့ဆိုင်တဲ့များဆွဲတဲ့ပြဿနာတွေကိုအကဲဆက်ကုသပေးပါတယ်။ Video game ဆွဲသူတွေ၊လူမှုကွန်ရက်ဆွဲသူတွေ၊ဖုန်းမသုံးရမနေနိုင်ဖြစ်နေသူတွေ online ပေါ်ကနေညဉ့်ဉန်းရုပ်ရှင်မကြည့်မနေနိုင်ဆွဲနေသူတွေမျိုးစုံပါပါတယ်အဓိကအဲ့ဒီကိစ္စမျိုးတွေမှာဆွဲနေကြတာပါကျွန်တော်တို့ကုသပေးတဲ့အထက်မှာအသက်5နှစ်လောက်ငယ်တဲ့အရွယ်ကနေ10ကျော်တက်တွေလူကြီးတွေထိပါပါတယ
်ဂိမ်းဆွဲတဲ့သူမျိုးတွေမှာဒီအပြုတ်ပုံပိုင်းနဲ့ဆိုင်တဲ့ပြဿနာတွေပိုတွေ့လာရတယ်တဲ့ဂိမ်းဆွဲနေတာကြောင့်ပတ်ဝန်းကျင်ကိုဘယ်လိုမဆိုင်တော့ဘူးအပေါင်းအသင်းလည်းသိမရှိတော့ဘူးလူမှုဆက်ဆံရေးဆိုတာကိုလည်းနားမလည်ကြတော့ဘူးတဲ့
အထူးသဖြင့်တော့ဒီဂိမ်းဆွဲတဲ့လူငယ်တွေကြားမှာဒီလိုပြဿနာမျိုးပိုပိုများလာတယ်ဆိုတာပဲမဆီမမော
In the context of running social skills groups, which I've done for many years, more and more of my clients, my group clients, were presenting with excessive use of technology, and it was right on 2011.
ကျွန်တော်လူမှုပေါင်းသင်းဆက်ဆံရေးသင်တန်းတွေပေးတဲ့အခါဤပညာတွေကိုလိုတာထက်အလုံးကျုံသုံးကြသူတွေပိုပိုများလာတာတွေ့ရပါတယ်။2011ခုနှစ်လောက်ကစပါတယ်။အခုဆိုရင်ကလေးငယ်တွေမှာလူမှုပေါင်းသင်းဆက်ဆံရေးဉာဏ်ပြင်းတဲ့ပြဿနာပိုပိုများလာပါတယ်။ဂိမ်းကိုကျမ်းမာရေးထိခိုက်လောက်အောင်မကစားရင်မနေနိုင်ဖြစ်နေတာကြောင့်ပေါင်းတင်ဆက်ဆံရေးတိုးတက်အောင်လုပ်နိုင်ဖို့အခြေအနေမပေးဖြစ်နေကြတာတွေတွေ့ရပါတယ
်။မူရစေးပဲဖြစ်ဖြစ်အရက်ပဲဖြစ်ဖြစ်လောင်းကစားပဲဖြစ်ဖြစ်ဆွဲနေကြတဲ့သူမျိုးတွေဟာအခြေအနေတစ်ခုခုကြောင့်ရပ်လိုက်ရပြီဆိုလို့ရှိရင်အဲ့ဒါကိုပြန်လုပ်နိုင်အောင်လို့မဖြစ်မနေစူးစမ်းကြရတဲ့ဂိမ်းဆွဲတဲ့ကလေးတွေဆယ်ကျော်တက်တွေနဲ့အတူတူပဲတဲ့
အဓိကကတော့သူတို့မှာအုံနောက်ကိုလှုပ်ဆော်ချက်ပြီးတဲ့ဒိုပါမင်းဓာတ်တွေအများကြီးပို့ထွက်တာကြောင့်ဒုက္ခရာကိုမရက်ချင်မနဲ့ဆက်လုပ်ခြင်းစိတ်ပိုများနေတာလို့ Christopher Mulligan ကရှင်းပြတယ်ဗ
ျ When it stops abruptly like when a parent or there's a time they have to stop they really experience almost spontaneous withdrawal
ဒီပါရီတားလို့ပဲဖြစ်ဖြစ်အချိန်ပြည့်သွားလို့ပဲဖြစ်ဖြစ်သူတို့လုံနေတာကိုရုတ်တရက်ရက်လိုက်တယ်ဆိုရင်အရက်သမားစေးသမားပြတ်သွားတာမျိုးလို့ဖြစ်သွားကြပါတယ်အဲ့ဒါကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်တာမျိုးကနာမငြိမ်ဖြစ်တာမျိုးဂလန်ကစားပြောတာမျိုးဘာမှမလုံနိုင်မကင်နိုင်ဖြစ်သွားတာမျိုးတချို့ဆိုသူတို့လုံနေတာဆက်ပြန်လုံနိုင်အောင်ကြံကြံတန်တန်နီးနေစူးစမ်းကြတာမျိုးတွေအထိဖြစ်တတ်ပါတယ
်။နီးပညာတွေတိုးတက်နေတဲ့ခင်မှာနီးပညာကိုဖျက်ရတာကတော့တော်တော်လေးလွယ်မယ်မထင်ဘူးကွာညီမရ
။ပြကြတာပေါ့ဗျ။အရက်ဖျက်တယ်လို့မျိုးနောက်မတောင့်မိအောင်လို့ရှောင်လို့ရတာမျိုးမဟုတ်တော့အလွန်ကျွံထက်မဆွဲအောင်ခက်ခက်ခဲခဲလေ့ကျင့်ပြရတာမျိုးတဲ့
။ They're going to have to get back online eventually. They're going to have to use their computers. They're going to have to use their phones. So it's really teaching this very challenging goal
ဒီပြည်တော့သူတို့ online ပေါ်ပြန်တက်ကြမယ်ကွန်ပျူတာတွေဖုန်းတွေပြန်သုံးကြမှာပဲဆိုတော့သူတို့နဲ့ဤပညာကြားရေရှည်ဆက်ဆံရေးကိုသင်ပေးရပါတယ်တော်တော်တော့ခက်ခဲပါတယ်မူရစ်ဆေးတို့အရက်တို့လောင်းကစားတို့ဆွဲသူတွေကိုကြိုက်တွေ့ရတဲ့ဤမျိုးသုံးလို့မရပါဘူ
းအခုခေတ်မှာဂိမ်းဆွဲတဲ့ပြဿနာအဓိကဖြစ်ရတာကမြန်နှုံးမြင့် internet တွေဈေးပေါ်လာတယ်စွမ်းရင်းနဲ့ကွန်ပျူတာတွေဈေးသက်သာလာတယ်ဆိုတော့ဒီအချိန်ကြီး online ပေါ်တက်ဂိမ်းကစားနိုင်ကြတယ်
ဂိမ်းတွေဂိမ်းဆက်တွေကလည်းအဆင်ပြေလာတော့ graphic တွေအရင်ကောင်းလာတယ်ကိုယ်တိုင်ဂိမ်းတွေကိုရောက်သွားသလိုမျိုးကိုခံစားရတာဆိုတော့ကစားတာကိုမရက်ချင်တာကနေပြီးတော့ဆွဲသွားကြတော့တယ်ထင်တာပဲကိုသားညီဦးရဲ
့ It is so accessible and also the gaming computer which used to be a very high end very expensive kind of adult
အလုံးကလည်းလေကူကူရနိုင်နေတယ်ဂိမ်းကောင်းကောင်းကစားနိုင်တဲ့အကောင်းစားအရင်ကဈေးကြီးတဲ့ကွန်ပျူတာမျိုးတွေကအခုဆိုဒေါ်လာ1000ဝန်းကျင်လောက်နဲ့ဝယ်လို့ရတယ်ဒီသားစုရဲ့အနေနဲ့လွယ်လွယ်ဝင်နိုင်တဲ့ကလေးတွေပို့ပြီးအလွယ်တကူသုံးနိုင်ကြတယ်။အရင်ဒေါ်လာ4-5000ပေးရတဲ့ကွန်ပျူတာမျိုးတွေကဒေါ်လာ1000လောက်နဲ့ရနေပါပြီ။ကွန်ပျူတာတွေမှမဟုတ်ပါဘူး။ပေါပေါပါပါတည်သွားနိုင်တဲ့ဆက်တွေလည်းရှိပါသေးတယ
်။ဂိမ်းဆွဲတဲ့ပြဿနာအာရှမှာလည်းတော်တော်လေးကြီးတယ်။တရုတ်တို့ကိုရီးယားတို့မှာဆိုရင်ဒီပြဿနာရှိနေတာနှစ်တော်တော်အောင်ကြာပြီ
။အခုတော့ဒီဂိမ်းဆွဲတာကိုယောဂတစ်ခုဖြစ်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ဖို့ဆုံးဖြတ်ထားပြီး အခု2018ခုနှစ်အတွက်ထုတ်ပြန်ပေးယောဂစီးရင်ထဲမှာသွင်းမှုပြင်ဆင်ထားပြီဆိုတာသတင်းကောင်းမယ်မဆွေမော
။ဟုတ်တယ်ရှင်။အဲ့ဒါကအရေးကြီးတဲ့တိုးတက်မှုလို့ဤပညာနဲ့ဆိုင်နာမှန်သမျှဆွဲနေသူတွေကိုကုသပေးတဲ့စင်တာကိုတည်ထောင်ထားတဲ့ Christopher Mulligan ကပြောပြီးတော့ကြိုးဆိုပါတယ်။
I mean, the World Health Organization recognizing gaming addiction, so it's supposed to come out in their newest version of their diagnostic manual.
Game Theory ပြဿနာကိုကျန်းမာရေးပြဿနာတစ်ခုဖြစ်ကမ္ဘာ့ကျန်းမာရေးဖွယ်ကြီးက2018ယောဂစီးရင်ထဲမှာထည့်သွင်းအတိအမှတ်ပြုပါပြီ။ဒါတိတ်ကိုထူးခြားပါတယ်။ Game Theory ကိုပြဿနာတစ်ခုလို့အတိအမှတ်ပြုလာတယ်ဆိုတာတခြားကကြောင်းလဲတိုးတက်လာတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။
ကိန်းဆွဲရာကိုယောဂတစ်ခုအဖြစ်နဲ့သတ်မှတ်ဖော်ပြမယ်။ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေရဲ့ဆက်တကြိမ်မြောက်နိုင်ငံတကာယောဂများပြင်ဆင်သတ်မှတ်ချက်စီရင်ကဒီနှစ်2018မကုန်ခင်ထွက်လာမှာဖြစ်ပါရဲ့ရှင်။